တောင်ကျုပ်ပင်လယ်ကခြေပြင်းနယ်နိမိတ်အငင်းပွားမှုပြဿနာထက်မြောက်ကိုရီးယားရဲ့ချင်းချောက်ရံအပေါ်အမေရိကန်ကအာရုံစိုက်လွန်နေတယ်လို့ဆိုရင်မှုတွေရှိနေချိန်မှာအမေရိကန်ကရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတာကိုပြန်လည်ပြသခဲ့ပါတယ်။တောင်ကျုပ်ပင်လယ်ကပိုင်နဲ့အငင်းပွားမှုလို့ရှေ့တောင်အာရှမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့ကိစ္စတွေထက်မြောက်ကိုရီးယားပ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ဒီမှာတောင်ကျုပ်ပင်လယ်ကအငင်းပွားမှုတွေနဲ့ပတ်သက်လို့ရှေးရှေးသဘောတူညီမှုရရှိနိုင်မှုအတွက်အရှေ့တောင်အာရှနိုင်ငံတွေကလိုလားနေကြပါတယ်ဒါပေမဲ့မြောက်ကိုရီးယားကိစ္စနဲ့ပစိဖိတ်ရဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တီတီပီကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်တွေကြောင့်ထရမ့်အစိုးရတည်ရဲ့မူဝါဒကဘယ်လိုလဲဆ အမေရိကန်နိုင်ငံတရေးဌာနတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်ပို့ကုန်ဒေါ်လာဘီလီယံ100ကျော်ဘူးနှစ်စဉ်ဝယ်ယူနေပြီးတော့ကုန်သွယ်ရေးပမာဏကြောင့်အမေရိကန်အလုပ်ကိုင်5သိန်းကျော်ကိုအထောက်အကူဖြစ်စေတယ်လို့အရှိတောင်အရှာဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံသားကြီးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်။နောက်သတင်းနှစ်ပတ်အကြာကြာရင်တော့မေလ4ရက်နေ့ကျရင်နိုင်ငံသားကြီးဝန်ကြီးရက်စ်တီလစ်ဆန်ကအာဆီယံနိုင်ငံသားကြီးဝန်ကြီးတွေကိုဝါရှင်တန်မြို့တော်မှာတွေ့ဆုံဖို့လည်းစီစဉ်ထားပါရဲ့ရှင်။